EU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးမှာစနစ်တကျနဲ့ချိုးချောမှုမှုရှိစီမဲ့နိုင်ငံရေးဆိုင်ရာကြီးညာချက်မူကြမ်းတစ်ရပ်ကိုဥရောပသမဂ္ဂနဲ့ညာလုံးပေါင်းပြောဆိုဆွေးနွေးမှုတွေပြီးသဘောတူညီချက်ရခဲ့တယ်လို့ဗြိတိန်ကပြောပါတယ်။ဒီသဘောတူညီချက်ကိုတနင်္ဂနွေနေ့ကြောက်ရှင်ဥရောပသမဂ္ဂခေါင်းဆောင်တွေကအတည်ပြုကြလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးထရီဆာမေကနေ့တုန်းကပဲကြေညာခဲ့တာပါ။2016ခုနှစ်ဇွန်လတုန်းက EU ကနေပြီးတော့ဗြိတိန်ခွဲထွက်ရေးလူမှုဆန္ဒတွေပေးခဲ့ကြတဲ့ဗြိတိန်ပြည်သူတွေရဲ့သဘောထားကိုအခုရခဲ့တဲ့သဘောတူညီချက်ကဆောင်ကျဉ်းပေးလိမ့်မယ်။ဗြိတိန်ရဲ့နေဆက်တွေကိုပြန်ပြီးတော့ထိန်းချုပ်လာနိုင်လိမ့်မယ်။ကိုယ့်ရဲ့ဥပဒေတွေနဲ့ငွေကြေးတွေကိုလည်းပြန်ပြီးတော့ထိန်းချုပ်လာနိုင်မယ်။အလုတ်ကိုင်းလုံခြုံရေးနဲ့ဗြိတိန်ရဲ့ဂုဏ်သိက္ခာကိုလည်းအခါအခွဲပြန်ပြီးတော့ပေးလာနိုင်လိမ့်မယ်လို့ဝန်ကြီးချုပ်ထရီဆာမေကအမတ်စဲဒေါနယ်လန်သူ့ရဲ့ဝန်ကြီးချုပ်အင်ရှေ့မှာမေးလို့ကမှကြေညာခဲ့တာပါ။